ိုင်းနိုင်ငံကိုရေလုတ်သားတွေတရားဝင်ပို့ဆောင်ပေးရေးထိုင်းနိုင်ငံဆက်ကော့တောင်းတဲ့ရနောင်းမျိုးတွေမှာရေလုတ်သားများလက်ခံရေးဌာနတွေကိုနှစ်နိုင်ငံအလုပ်သမားဝန်ကြီးဌာနတွေကဦးစီးပြီးတော့စက်တင်ဘာလ23ရက်နေ့ကဖွင့်လှစ်ခဲ့ပါတယ်။ရေလုတ်သားတွေကိုလည်းနှစ်နိုင်ငံသဘောတူစာချုပ်နဲ့စတင်ပြီးတော့လက်ခံပေးနေပါပြီ။ရောက်လာမဲ့အလုပ်သမားတွေတဲကိုသူတို့ရဲ့လုပ်ငန်းတွေအကြောင်းသိရှိစေရေးနောက်ပြီးတော့အဲ့ဒီမှာဆောင်ရန်ရှောင်ရန်ကိစ္စတွေကိုနဲ့ပတ်သက်ပြီးတော့ဒီလုပ်သမားအရေးကူညီဆောင်ရွက်သူတွေကတင်ကြားပို့ချဒါတွေလည်းလုပ်ဖို့လို့စီစဉ်နေကြပါတယ်ဒီအကြောင်းပြဆိုကိုထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါခင်ဗျာ
ထိုင်းနိုင်ငံကရေလုတ်သားလိုအပ်ချက်တွေရှိတဲ့အကြောင်းမြန်မာအစိုးရထံမှအကူအညီတောင်းခဲ့ပြီးတဲ့နောက်မှာတော့နိုင်ငံသဘောတူစာချုပ်နဲ့ဆင်လွတ်တဲ့လုပ်သမားတွေကိုစင်တာတွေဖွင့်ပြီးတော့စတင်လက်ခံပို့ဆောင်ပေးနေပြီဖြစ်ပါတယ်အရင်တုန်းကတော့ရေလုတ်သားတွေဟာတရားမဝင်နည်းနဲ့လာကြပြီးအလုပ်လုပ်ရင်းအခက်အခဲမျိုးစုံကိုကြုံရတာပါအခုအခါမှာတော့အစိုးရကလည်းတရားဝင်ပို့ဆောင်တာဖြစ်လို့သူတို့အတွက်ပြဿနာတစ်စုံတစ်ရာဖြစ်လာမယ်ဆိုရင်ရှင်းဖို့အတွက်လွယ်ကူသွားနိုင်တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ရံဦးမင်းဦးကပြောပြပါတယ
်ဒီ MOU နဲ့ဥစ္စာတော့ကျွန်တော်တို့ရှင်းပြောရင်အလုပ်သမားတွေအတွက်ဆိုလို့ရှိရင်ဒါတော့ကောင်းပါပဲကောင်းတယ်ဆိုတာဒီလိုက MOU ကျတော့သူက agency နဲ့နှစ်ဖက်အစိုးရလုပ်တာဖြစ်တဲ့ဆောင်တကယ်လို့ဟိုအမြင့်ဆုံးတို့အရဟောရာအတန်အနေကြီးတစ်ခုဖြစ်လို့နှစ်နာဆုံးဆုံးနေဆိုလို့ရှိရင်ဒီတိုက်ရိုက်ဒီ agency တွေနဲ့အစိုးရနေပြီးတော့တောင်းယူလို့ရှင်းလို့ရလေဟိုကျမရောင်းပြီးပြန်လာတော့ဒါတွေကျတော့ကောင်းတော့ရလေဟုတ
်ရေလုတ်သားတွေပြန်လာတဲ့အခါလက်ခံပေးဖို့နဲ့ပို့ဆောင်တဲ့စင်တာတွေကိုစီစဉ်ပြီးစတင်လက်ခံပေးနေပြီဖြစ်တာကြောင့်ရေလုံငန်းဝင်ကိုပို့မဲ့အလုပ်သမားတွေအတွက်တင်နန်းပေးဖို့အသိပညာတွေပေးဖို့လိုအပ်ကြောင်းကိုလည်းဖွင့်ပွဲမတိုင်ခင်တည်းကအလုပ်သမားရေးရာအဖွဲ့အစည်းတွေနဲ့နှစ်နိုင်ငံအစိုးရတာဝန်ရှိသူတွေတွေ့ဆုံကြစဉ်မှာအကြံပြုခဲ့တယ်လို့လည်းဦးမင်းဦးကပြောပါတယ်
။အခုလာသာအကြံပြုသူတို့တောင်းနှထောင်ကိုတတ်မှတ်ထားပြီ။ဆိုတဲ့အခါကျတော့တကယ်လို့ဟိုးတောင်ပေါ်လို့ပါလို့ရမသိတဲ့နေရာလူတွေလာပြီးလုပ်မယ်။အာရေလုတ်ကိုပြန်ရရင်ပြီးတော့လာလုပ်ကြမှာပဲ။လာလုပ်တဲ့အခါကျအဲ့လူတွေဘာမှမသိဘူးဆိုလို့ရှိရင်အန်ရေးရှိတယ်ဆိုတော့အဲ့လိုလူတွေတော့ကခုနကပြောတဲ့သင်တန်းတွေပါလေဆေးရမယ်။ဘာမှလေမကြည့်ရဲဆိုတော့ရေရောဒီတိုင်းရေရောတက်တာမှမိုးတာဟုတ်။ဆိုတော့အဲ့လူတွေတော့ခုနကလိုကျွန်တော်တို့ပုံမှန်မှာတင်မောသားတွေကိုကျွန်တော်တို့ပေးတဲ့မျိုးဖို့တစ်ချက်ပေါ့လေအဲ့လိုမျိုးတွေပေါ့အချိန်ကျန်ဆိုပါရဲသင်တန်းတွေပေါ့ပါစနယ်ဆိုပါရဲသင်တန်းတွေစမျိုးဟာမျိုးတွေအချိန်ကဟာရောသူတို့သင်ပြန်ပြီးရင်အန်ဒီရေပေါ့တေယောမားတိရတယ်နဲ့ကျွန်တော်တို့ဒီအမြင်ကမကြာခဏဖြစ်တဲ့ခုနဓာတ်လိုက်တာပြုတ်ကြတာနေနေပါကျွေးတော်နေကိုအနေကြီးတယ်ဒီဒါလေးကိုသိအောင်ဒီဟိုလာပေါ့ကျွန်တော်တို့အသိပညာပေးတဲ့ဟာလေးတော့သင်တန်းကိုကျွန်တော်လုပ်ပြီးတော့မှဒီလူတွေကိုထဲပြီးတော့ဟိုအလုပ်သမားတွေကိုခွင့်ချစ်စေချင်တယ်လုပ်ပြီးဟိုလာပြီးလုပ်စေချင်တယ
်ရေလုတ်သားတွေကိုအရင်တုန်းကတော့ပွဲစားတွေကခေါ်လာကြပြီးလုံအားကမပေးပဲကျွန်းနေတစ်ဖက်ခိုင်းစီတာအတက်အမြင်များတဲ့အလုပ်တွေမှာခိုင်းစီတာနေထိုင်မကောင်းတဲ့အခါမှာလည်းကျန်းမာရေးဆောက်ရှောက်မှုတွေမရှိတာနားခွင့်မရှိတာလူအားကကိုပေးခြင်းတလို့ပေးတာတွေရှိခဲ့ပါတယ်ဒီအတွက်ထိုင်းနိုင်ငံကရေလုံငန်းနဲ့ပတ်သက်လို့လူခွင့်ရေးအဖွဲ့အစည်းတွေကဝေဖန်မှုတွေလုပ်ပြီးရေသက်ပစ္စည်းတွေကိုပိတ်ဆို့ဖို့အထိတောင်းဆိုခဲ့ကြပါတယ်ထိုင်းနိုင်ငံထဲမှာမြန်မာအလုပ်သမား3သန်းထက်မနည်းရှိနေတယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခန့်မှန်းထားပြီးတရားဝင်အလုပ်လုပ်ခွင့်အထောက်အထားလက်မှတ်လုပ်ထားတဲ့သူကတော့တန်းတသိန်းကျော်ပဲရှိပါတယ်အခုဆိုရင်ရေလုတ်သား6000လောက်လိုအပ်ချက်ရှိတာမို့ပြီးခဲ့တဲ့လကထိုင်းလုံသမားဝန်ကြီးဌာနကမြန်မာပြည်နေပြည်တော်ကိုတွားရောက်စဉ်ကအကူအညီတောင်းခဲ့တာဖြစ်ပါတယ်ဒီနောက်မှာတော့ရေလုတ်သားတွေတရားဝင်စေလွတ်နိုင်ရေးအတွက်စင်တာတွေဖွင့်လှစ်ခဲ့တာဖြစ်ပါတယ်ရှင်